မြန်မာနိုင်ငံမှာဒီသတင်းပတ်တဲ့ကျောင်းတွေပြန်ဖွင့်လာပြီမဲ့ကျောင်းတွေပညာရေးဆောင်တွေကိုပြင်မှတ်ထားတိုက်ခိုက်မှုတွေရှိနေစေဖြစ်တဲ့ကြောင်းကုလသမဂ္ဂကတရီပြလိုက်ပါတယ်။ဖေဖော်ဝါရီလ1ရက်နေ့ဆီယနာသိမ်းလိုက်ပြီးနောက်ပိုင်းကစလို့မေလကုန်ထိစာသင်ကျောင်းတွေပညာရေးဝန်ထမ်းတွေတိုက်ခိုက်ခံရမှုပေါင်း54ကြိမ်ထက်မနည်းရှိခဲ့ပြီးပညာရေးဆောင်တွေကိုစစ်တပ်ကအသုံးပြုတဲ့လူရဲပေါင်း142ကြိမ်ရှိတယ်လို့လည်းကုလသမဂ္ဂထွေးရုံချုပ်ရဲ့ပြောခွင့်ရမှာပြောဆိုလိုက်တာပါ
Colleagues stressed that violence in and around schools is never acceptable with attacks on places of learning and education. Staff and occupation of educational facilities are violations of children's rights.
စတင်ရောင်းနေတဲ့အမိနာမှာအကျပ်ဖက်တဲ့လူရဲတွေကဘယ်တော့ကမှလက်ခံနိုင်တဲ့လူရဲမဟုတ်တဲ့အကြောင်းကုလသမဂ္ဂကအလေးထားပြောကြားထားပါတယ်။စတင်ချတဲ့နေရာတွေပညာရေးဝန်ထမ်းတွေကိုတိုက်ခိုက်တာပညာရေးဆောင်ရွက်ကိုတိုက်ပိုက်ထားတာတွေကကလေးခွင့်ရေးကိုချိုးဖောက်တာလည်းရောက်ပါတယ်လို့ပေါ်တူနေညူယောက်ကုလသမဂ္ဂရုံးချုပ်ကသတင်းစာရှင်းလင်းပွဲမှာအတွင်းရုံးချုပ်ရဲ့ပြောခွင့်ဟာစတက်ဖန်တီချာရက်ချာပြောဆိုသွားတာပါ။ဆီယနာသိမ်းပြီးတဲ့နောက်ပထမဆုံးအကြိမ်ဖြစ်အင်္ဂါနေ့ကကျောင်းတွေပြန်ဖွင့်ရမှာတော့အာဏာသိမ်းမှုဆန့်ကျင်တဲ့လှုပ်ရှားမှုတွေနဲ့တက်ခတ်မှုတွေပေါ်ပေါက်ခဲ့တဲ့ရန်ကုန်ပါဝင်မြို့ကြီးတစ်ချို့မှာတော့လုံခြုံရေးအတွက်စိုးရိမ်မှုတွေနဲ့တူကျောင်းတက်သူနေပါခဲ့ပါတယ်။ကျောင်းတွေပြန်ဖွင့်လာပြီမဲ့အာဏာသိမ်းမှုကိုအနုနည်းနဲ့အာဏာပိစံရတဲ့လှုပ်ရှားမှုတွေမှာပါဝင်ခဲ့ကြတဲ့ကျောင်းဆရာဆရာမတွေအလောက်ကထုတ်ပယ်ခံရတာရှိတယ်လို့တချို့ကလည်းအလောက်ပြန်မစင်ဖို့ဆုံးဖြတ်သူတွေလည်းရှိခဲ့ကြပါတယ်။